လူပြိုတက်တာအတူစရာကဏ္ဍမှာအလုံးကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါတယ်။အခုနားဆင်နေရတာတော့ကျွန်တော်တို့ရဲ့လူပြိုတက်တာအတူစရာကဏ္ဍလေးဖြစ်ပါတယ်။နားဆင်သူပရိသတ်များအတွက်အထူးသဖြင့်နားဆင်နေတဲ့လူငယ်လူရွယ်လူပြိုတဲ့အသက်အရွယ်ကိုပိုင်ဆိုင်ထားတဲ့လူငယ်တွေအတွက်အတူယူစရာကောင်းတဲ့အကြောင်းအရာလေးပဲမိမိတို့ရဲ့ဘဝတက်တာမှာဆင်ခြင်နှလုံးသွင်းဖို့ရန်အတွက်တင့်တော်တဲ့ဥပမာလေးတွေနဲ့အသိပညာပေးပြီးတော့ဒီစီစဉ်လေးကိုတင်ဆက်နေခြင်းဖြစ်ပါတယ်။ကျွန်တော်တို့ရဲ့နုပြိုတက်တာအတူစရာကဏ္ဍကိုနားထောင်ပေးတဲ့အတွက်ထူးပဲကျေးဇူးတင်ရှိပါတယ်။ကျွန်တော်တို့ပြီးခဲ့တဲ့အပတ်များကလည်းလူငယ်လူရွယ်တွေရဲ့အသက်တာမှာဘယ်လိုမျိုးရည်မှန်းချက်ပန်းနိုင်နေထားပြီးတော့အသက်ရှင်သင့်နေဘယ်လိုကိစ္စမျိုးဖြစ်ပေါ်လာလို့ရှင်ဘယ်လိုဆုံးဖြတ်ချက်မျိုးချပြီးတော့အသက်ရှင်သင့်နေဆိုတဲ့အကြောင်းတွေကျွန်တော်တို့ပြောဆိုဆွေးနွေးခဲ့ကြပြီးဖြစ်ပါတယ်။ဒီဘက်မှာလည်းလူငယ်လူရွယ်တွေရဲ့အသက်တာမှာဘယ်လိုမျိုးအသက်ရှင်တင့်တော်မယ်ဆိုတဲ့အကြံပြုချက်များနဲ့အတူကျွန်တော်တို့ဆက်လက်ပြီးတော့ပြောကြားဆွေးနွေးသွားမှာဖြစ်ပါတယ်ကျွန်တော်တို့ကလူငယ်လူရွယ်တယောက်အနေနဲ့မိမိတို့ရဲ့ဘဝကိုအသက်ရှင်တန်လာရပြီဆိုလို့ရှင်ကျွန်တော်တို့အရှိကိုအများကြီးမျှော်ပြီးတော့ကြည့်ရပါတယ်။ဘာလို့ဆိုတော့၄ရက်ကာလရတရက်ပြီးတရက်နှစ်တရက်လဲတစ်နှစ်ပြီးတစ်နှစ်ကုန်သွားတဲ့ခါကျတော့ကျွန်တော်တို့ကဒီသက်ဒီဝင်မှာပဲရက်တက်နေမှာမဟုတ်ဘူး။ရှစ်နှစ်ပေါင်းများစွာရှစ်ရက်ပေါင်းများစွာကိုကျွန်တော်တို့ကဖြတ်ကျော်ရင်ဆိုင်ရအောင်မှာဖြစ်ပါတယ်။အဲဒီမှာကျွန်တော်တို့ကကျွန်တော်တို့ရဲ့မိသားစုကိုလည်းကျွန်တော်တို့တည်ဆောက်ရမယ်။ကျွန်တော်တို့လှုပ်တင်လှုပ်ထက်တဲ့လုပ်ငန်းဆောင်တာတွေကျွန်တော်တို့တာဝန်ယူထိုက်တဲ့တာဝန်ဝတရားတွေကိုလည်းကျွန်တော်ယူပြီးတဲ့အခါမှာအသက်ရှင်နေထိုင်သွားမှာဖြစ်ပါတယ်။အဲ့လိုမျိုးအသက်ရှင်နေထိုင်လာတဲ့အခါမှာအင်မတန်စဉ်းစားစရာကောင်းတဲ့မိဂုံးလေးတစ်ခုကတော့ကျွန်တော်တို့ကဘယ်လိုမျိုးရည်ရွယ်ချက်မျိုးနဲ့ဘယ်လိုသဘောထားမျိုးနဲ့ကျွန်တော်တို့ဆက်လက်ပြီးတော့ကျွန်တော်ရဲ့မိသားစုကျွန်တော်ရဲ့ဝန်းကျင်မှာကျွန်တော်တို့အသက်ရှင်နေထိုင်သွားမယ်ဆိုတာဖြစ်ပါတယ်။ဘာဖြစ်လို့ဒီကိစ္စကိုပြောရတာလဲဆိုတော့တချို့လူတွေရှိရောမိသားစုကိုလည်းကောင်းအောင်လုပ်ပါတယ်။ကောင်းတစ်ထပ်ကောင်းအောင်လုပ်ပါတယ်။အကောင်းဆုံးလုပ်ပါတယ်။ဒါပေမဲ့ကိုယ့်မိသားစုကလွယ်လို့ရှင်တခြားမိသားစုတခြားပတ်ဝန်းကျင်မှာရှိတဲ့လူတွေတခြားကိုယ်နိုင်ငံမှာဘယ်သူမှစိတ်ဝင်စားငါမိသားစုကောင်းရင်ပြီးရောဆိုပြီးတော့မိသားစုကောင်းစားရေးဟလာကိုယ်ဆွေကိုယ်မျိုးမျိုးချစ်ပုဂ္ဂိုလ်လေးတော်ပြောတယ်နော်အမင်းအမျိုးတွေကောင်းမှုအတွက်ပဲလုပ်နေတာအမင်းအမျိုးတွေတိတ်ချစ်လာရတယ်လူတွေအဲ့လိုမျိုးပြောအဲ့လိုသဘောထားမျိုးနဲ့အသက်ရှင်တဲ့လူတွေလည်းရှိပါဒါပေမဲ့ကျွန်တော်တို့နေထိုင်တာအကြမ်းမင်းအဖြစ်ကဘာကြီးပေါ်မှာနေထိုင်ကဘာမှာနိုင်ငံပေါင်းများစွာရှိတယ်အဲ့နိုင်ငံပေါင်းများစွာကနိုင်ငံတစ်နိုင်ငံမှာကျွန်တော်တို့ကနေထိုင်တယ်အဲ့ဒီနိုင်ငံရဲ့မြို့လေးတစ်မြို့ထဲမှာမိသားစုတွေတစုထဲမှာတို့လိုပြန်ပြီးကျွန်တော်ချုပ်နေအဲ့တော့ကျွန်တော်တို့ရဲ့နေထိုင်ရာကဘာကြီးနဲ့လည်းသက်ဆိုင်တယ်ကျွန်တော်တို့နိုင်ငံနဲ့လည်းသက်ဆိုင်တယ်ကျွန်တော်တို့မြို့နဲ့လည်းသက်ဆိုင်တယ်ကျွန်တော်တို့ရဲ့ရက်ကွက်နဲ့လည်းကျွန်တော်တို့သက်ဆိုင်တယ်ကျွန်တော်တို့ကပြစ်ထားလို့မရငါတို့မိသားစုတစုထဲဒီရက်ကွက်ထဲမှာငါတို့မိသားစုတစုထဲကောင်းစားနေဒီတနိုင်ငံမှာငါတို့မိသားစုတစုပဲဟိုကောင်းစားနေလို့ငါတို့ငါမိသားစုတစုပဲအစ်စ်မြင့်နေတယ်လို့ကျွန်တော်တို့သတ်မှတ်လို့မရတဲ့အနေအထားမျိုးဖြစ်ပါဥပမာအားဖြင့်ကျွန်တော်တို့မြန်မာနိုင်ငံမှာဆိုလို့ရှိရင်လေဟိုဘိုးကျောင်းအောင်ဆန်းလို့ပုံကူမျိုးကျွန်တော်ရှိခဲ့ဘူးပါ။ तू आ သူ့မိသားစုကောင်းစားရေးထက်သူ့ပတ်ဝန်းကျင်မှာရှိတဲ့အထူးသဖြင့်သူ့ရဲ့တိုင်းပြည်မှာရှိတဲ့တိုင်းသူပြည်သားအားလုံးရဲ့ကောင်းစားရေးကိုကြိုးစားပြီးတော့လှုပ်ဆောင်အမှန်တော့ तू နဲ့မသိတဲ့လူတွေ तू နဲ့အမျိုးမတော်တဲ့လူတွေဗမာပြည်မှာအများကြီးပါပဲ။ तू နဲ့အမျိုးကလက်ဆုပ်စာလောက်ပဲရှိ။ဒါမဲ့လေဒီလူတွေအားလုံးရဲ့ကောင်းစားရေးအတွက်နောက်ဆုံးသူ့ရဲ့အသက်ကိုယ်တော်ပေးပြီးတော့လှုပ်ဆောင်သွားခဲ့တယ်တာဝန်ယူသွားခဲ့တယ်ဆိုတာကျွန်တော်တွေ့ရတယ်အဲ့တော့ကျွန်တော်ရဲ့ဘေးနားမှာကျွန်တော်နဲ့ဆက်ဆိုင်တာဘယ်သူလဲကျွန်တော်နဲ့အဖေရဲ့အမျိုးဖြစ်မှာဟလာကျွန်တော်ရဲ့မွေးချင်းမောင်နှမဖြစ်မှာအဲ့လိုလူမျိုးတာကျွန်တော်နဲ့ဆက်ဆိုင်တာလားဆိုတာကျွန်တော်ရဲ့လူငယ်လူရွယ်တဲ့အသက်တာမှာစဉ်းစားဖို့ကောင်းတဲ့မိကုံးလေးဖြစ်ပါအဲ့နဲ့ပတ်သက်လို့သခင်ရှုဖျားကိုတော်တိုင်းမိမော့ခဲ့တဲ့ပုံဥပမာလေးတစ်ခုအားဖြင့်ကျွန်တော်တို့ဆက်လက်ပြီးတော့စဉ်းစားဆင်ခြင်ဖို့ရန်အတွက်ကျွန်တော်ဒီပုံမြင်လေးကိုပြောပြချင်ပါအဲ့တော့ပုံမြင်လေးရဲ့အဆောက်အအုံလူတယောက်ကခီးထွက်တယ်နော်ဒီမျိုးကြီးတမျိုးကနေပြောနောက်မျိုးကြီးတမျိုးတော့တဲသူကခကြီးထွက်တယ်ခကြီးထွက်တဲ့ခါကျတော့ဟိုးအရင်ခက်ကာလာဆိုကားတွေရထားရည်လည်းမရှိနော်လှဲရည်ပါလည်းမရှိဘူးသူကမီးကလေးကိုစီးပြီးတော့ဒီခီးလောင်နော်အထုပ်ပိုးလေးနဲ့လမ်းလျှောက်ပြီးတော့သွားတဲ့ခါသူကမြင်းလေးကိုစီးတဲ့ခါစီးအဲ့လိုသွားအဲ့လိုသွားနေနဲ့လူသူပြက်လက်တဲ့နေရာတနေရာရောက်တဲ့ခါကျတော့ဒီတပြတွေကပေါ်လာပြီးတဲ့ခါမှာဒီခကြီးသွားဧည့်သည်ကိုဝိုင်းပြီးတော့တိုက်ခိုက်လူရကြသူမှပါတဲ့ပစ္စည်းတွေကောင်းကောင်းဟာမပေးခြင်းဆိုကထုနှက်ပြီးတော့တခါတည်းဒံရရအောင်ရိုက်နှက်ပြီးတော့မှသူ့မှာရှိသမျှပစ္စည်းတွေအကုန်ဝတ်ထားတဲ့အညံ့အစားချွတ်ပြီးတော့ဓမြရယူသွား။နော်ဒီခီးသွားဧည့်သည်ကလမ်းပေါ်မှာတယောက်တည်းအဖော်လည်းမရှိဘူး။အတိမိတ်ဆွေလည်းမရှိဆွေမျိုးလည်းမရှိဘူး။အဲ့မှာပဲဒံရတွေရလာပြီးသူကလဲပြီးကြံခဲ့။အဲ့လိုဒံရရလဲပြီးတော့တတိလည်းမရတော့တဲ့ဖြစ်ပြီးတော့တတိရတစ်ချက်များဖြစ်တော့ လူတစ်ယောက်ကနေအဲ့လမ်းကြီးကိုလျှောက်လာဟာဒီပုဂ္ဂိုလ်ကတော့အင်မတန်မှကြီးကျယ်မြင့်မြတ်တဲ့လူသူတော်ကောင်းကြီးပေါ့နော်အင်္ဂလိပ်ပေါ့ gentleman ဂုဏ်ပြည့်ရှိလူကြီးမင်းပေါ့မြို့ရွာထဲမှာလဲလူတွေအားထားဟာတခါလေဒီပုဂ္ဂိုလ်ကဒီခီးကိုလျှောက်လာနေလူတစ်ယောက်ဒဏ်နဲ့လဲကြနေတွေ့ဒီပုဂ္ဂိုလ်ကတိတယ်ဟာဒီဒဏ်ရိုင်နဲ့လဲကြနေအကြာကြီးဆိုနော်ဂယုဆိုင်မဲ့လူပြုစုမဲ့လူစေကုပြုမဲ့လူမရှိတော့ဒီလူတက်မဟုတ်ဒါမဲ့မဟုတ်ဘူးငါဟိုဘက်မြို့မှာစီဝေးသွားထိုင်နေကြရှိရဲ့ဒီစီဝေးတော့ငါတော့တိတ်ပြီးအရေးကြီးတယ်မဖြစ်သေးပါဘူးဒီလူကတိတ်အရေးမကြီးဘူးငါအစီဝေးကပိုအရေးကြီးတယ်အဲ့တော့နောက်တွေ့တဲ့လူတွေသူ့ဂယုဆိုင်မှာပေါ့ငါတော့အစီဝေးပြက်လို့မဖြစ်ဘူးဆိုတခါလဲတုံနဲ့ဒီလူထားပြီးတော့သွားအဲ့လိုနေနေဒီလူနာလဲမှာနော်ဒဏ်ရိုင်နဲ့လဲနေနောက်ထပ်လူတစ်ယောက်ထပ်ဟာဒီလူကတော့တကယ်ရဲရွာထဲမှာလဲအမတန်ဘာသာကြီးကိုင်းဆိုင်တဲ့ပုဂ္ဂိုလ်ကြီးလို့နာမည်ကြီးဒီပုဂ္ဂိုလ်ကြီးကလည်းတဖြည်းနဲ့ဖျက်လျှောက်လာရင်နဲ့ဒဏ်ရလူနဲ့တွေ့ဟာငါဟိုမှာဖျားရှိခိုးဖို့အတွက်ဟာလားဖျားကိုဝတ်ပြုဖို့အတွက်ငါအဋိဌံပြုတ်ထားလားနောက်ကြနေပြီဒီကောင်းတာဂယုဆိုင်ပြုစုလိုက်မယ်ဆိုရင်ငါအဋိဌံပြုတ်ထားတဲ့ငါဖျားကိုဖျားလိုက်ရှုခိုးပါမယ်လို့လားတတ်မှတ်ထားတဲ့အချိန်ကာလကိုတော့ကြော်သွားလိမ့်မယ်အဲ့တော့ငါအဋိဌံတော့ပြက်လို့မဖြစ်ဘူးနောက်မြင်တဲ့ကောင်ဒီလူကိုဂယုဆိုင်ပါမကွာဆိုပြီးတော့ဒီပုဂ္ဂိုလ်ကြီးကလည်းထားပြီးထွက်သွားအဲ့လိုနေနဲ့ဒီလန်ကြီးကိုပဲနောက်လူတယောက်ဒီလူကတော့လူများတွေအမြင်မှာတာမန်လူတယောက်ပါပဲတာမန်လူတန်းစားတယောက်အစင်းမြင့်တဲ့လူလည်းမဟုတ်ပါဘူးတကယ်ဂျန်တမင်းလည်းမဟုတ်ပါဘူးဘာသာကြီးအင်မတန်ကိုင်းရှားနေတဲ့ပုဂ္ဂိုလ်ကြီးလည်းမဟုတ်ပါဘူးဒါမဲ့ तू อ่ะလမ်းလျှောက်လိုက်နေဒဏ်ရနေလူတယောက်တွေ့တဲ့ခါကျတော့ဟာဒီလူကတော့မဖြစ်ဘူးငါကယ်မဖြစ်မယ်ဒီလူမှာဒီဒဏ်ရနေဆိုလို့ရှိရင်တော့ဒီလူဒုက္ခရောက်သွားနိုင်တယ်ငါမှလည်းပတ်စံများဆဆတော့မရှိဘူးဒါမဲ့ငါတတ်နိုင်တော့ယူဆိုင်မယ်ဆိုတခါတည်းဒဏ်ရနေလူကိုမပြီးတဲ့ခါမှာသူ့ရဲ့အမီးပေါ်တင်ပြီးတဲ့ခါမှာနော်အနည်းဆုံးလူတွေရှိတဲ့နေရာကိုခေါ်သွားအမတဲခုစရာနေရာလေးတစ်ခုတွေ့တော့တဲခုစရာနေရာလေးမှာထားပြီးတဲ့ခါမှာပိုင်ရှင်ရောနော်ကျွန်တော်ပတ်စံပြီးခဲ့ပါမယ်ကျွန်တော်ရဲ့လူကိုနည်းနည်းဂယုဆိုင်ပေးပါဦးသူ့တန်တိုင်းလဲတမားတော်ခေါ်ပြီးတော့ကုသပေးပါဦးသူပြောက်အောင်လုပ်ပေးပါကျွန်တော်ဟိုဘက်ထဲမှာကိစ္စရှိလို့ပြန်လာတဲ့ခါမှာတကယ်လို့ပတ်စံလို့လို့ရှင်လဲကျွန်တော်ထပ်ပြီးတော့ပေးပါမယ်ဆိုပြီးတော့ဒီလူလေးကထွက်သွားတယ်ဆိုတော့ကျွန်တော်တွေ့ရအောင်အဲ့တော့ဒီပုဂ္ဂိုလ်သုံးဦးထဲမှာသူနဲ့ဆက်ဆိုင်တဲ့လူသူ့ရဲ့အနည်းဆက်ဆုံးလူကဘယ်သူလဲလို့ကျွန်တော်မိကုံးလေးစဉ်းစားတဲ့ခါမှာကျွန်တော်ရဲ့စိတ်ထဲမှာကျွန်တော်ရဲ့နှလုံးသားထဲမှာအင်မတန်ကောင်းတဲ့အဖြေတစ်ခုကိုရဖို့ရန်အတွက်ကျွန်တော်ရည်ကြီးလာပါတယ်။အဲတော့ကျွန်တော်တို့ရဲ့လူငယ်လူရွယ်တွေရဲ့အသက်တာမှာလည်းကျွန်တော်နဲ့အနီးဆက်ဆုံးလူဟာဘယ်သူလဲဆိုတာဒီနေ့စဉ်းစားပြီးတော့အဲ့လိုလူမျိုးတွေပေါ်မှာကျွန်တော်တို့လည်းကောင်းကျိုးအများကြီးပြုနိုင်ဖို့ရန်အတွက်ကျွန်တော်တို့ရဲ့စိတ်နှလုံးသားများကိုပြင်ဆင်နိုင်ဖို့လည်းအရေးကြီးပါတယ်။တာမန်အားဖြင့်တော့ကျွန်တော်တို့ကတောင်းရင်လာရင်ကျွန်တော်တို့နဲ့ခင်တဲ့လူပါကျွန်တော်တို့နဲ့နီးဆက်တဲ့လူကျွန်တော်တို့နဲ့ဆွေမျိုးတော်တဲ့လူကကျွန်တော်နီးဆက်တဲ့လူထင်တတ်တယ်။ဒါမဲ့တကယ်တကယ်ကဘာကြီးနဲ့ပတ်သက်လို့တိုင်းပြည်နဲ့ပတ်သက်လို့အကြောင်းအရာတွေနော်ဘေးဒုက္ခတစုံတရာကြုံလာရပြီဆိုလို့ရှင်ဒီလူတွေပေါ်မှာလဲကျွန်တော်တို့ကဂယုဆိုင်ဥမာအဖြစ်ကျွန်တော်တို့နာဂစ်2008ခုနှစ်နာဂစ်မုံတန်းတိုက်ပြီးတဲ့ခါကျတော့ဟိုမမာပြည်မှာရှိတဲ့လူငယ်လူရွယ်တော်တော်များများဒီနာဂစ်ကယ်ဆယ်ရေးလုပ်ငန်းတွေပြန်လဲထူထောင်ရေးလုပ်ငန်းတွေမှာအများကြီးပါဝင်တယ်လို့ကျွန်တော်သတင်းမီဒီယာတွေမှာတွေ့ခဲ့ရဆိုတော့သူတို့အမျိုးတွေလည်းမဟုတ်ပါဘူးသူတို့တဲ့ငွေချင်းတချို့ဆိုတခါမှအေရော်ရီတိုင်းအောင်လည်းမရောက်ဘူးနာဂစ်မုံတန်းပြီးတော့မှရောက်ခဲ့ဘူးကြတာပါเนาะဆိုတော့သူเนี่ยဆက်ဆိုင်သွားတယ်ဘာလို့ဆိုတော့ဩငါတို့တိုင်းပြည်တိုင်းသူပြည်သားအချင်းချင်းပဲသူတို့တွေဒုက္ခရောက်နေငါတို့ကတော့အကြောင်းတရားတစုံတရားကြောင့်ငါတို့ကတော့ဘာမှဒုက္ခမရောက်ခဲ့ဘူးအဲ့တော့ငါတို့တက်နိုင်တဲ့အတွက်ဟိုငွေကြေးတက်နိုင်ငွေကြေးလှုပ်အားတက်ရင်လောကငါတို့သွားပြီးတော့ဂယုဆက်ရအောင်ဆိုပြီးတော့ငါလူတွေရဲ့အသီးစိတ်ထဲမှာပေါ်ပေါက်လာအဲ့ဒီသဘောတရားပဲပေါ့เนาะဒီပုံမြင်လေးထဲမှာဆိုလို့ရှိရင်လဲအနည်းဆက်ဆုံးလူကဘယ်သူလဲကိုနဲ့တိမလားကိုနဲ့ဆွေမျိုးတော်မလားကိုကောင်းကျိုးပေးထားတဲ့လူမှလားဆိုတာဒီပုံမြင်လေးကကျွန်တော်တို့ကိုဘယ်လိုမျိုးကျွန်တော်နဲ့ဆွေမျိုးဖြစ်တယ်ကျွန်တော်နဲ့နီးစပ်တဲ့လူကျွန်တော်တို့ကူညီမားစားမယ်လူဘယ်သူလဲဆိုတာကျွန်တော်တို့ကိုမိမောင်းထုတ်ပြထားတယ်ဆိုတာကျွန်တော်နားလဲရပါတယ်။ဒါမှမဟုတ်ဒီပုံမြင်လေးရဲ့အတိုင်းပဲလူငယ်လူရွယ်တွေရဲ့အသက်တာမှာလဲဘဝအသက်တာခီးလန်းကိုရှောက်လန်းတဲ့အခါမှာကိုနဲ့ဆက်ဆိုင်တဲ့သူကိုနဲ့အနီးဆုံးသောသူကိုကျွန်တော်တို့မေတ္တာပြတော့သူ့ကိုအတတ်နိုင်ဆုံးကူညီပြီးတော့ကျွန်တော်တို့ရဲ့ဘဝခီးလန်းကိုရှောက်လန်းနိုင်တဲ့လူငယ်လူရွယ်တွေဖြစ်နိုင်ကြပါစေလို့ဆန္ဒပြုနေပဲဒီကနေ့ကျွန်တော်တို့ရဲ့နုပြတ်တတ်တာအတုစာကဏ္ဍအစီအစဉ်လေးကိုဆုံးသက်ရနာလိုက်ချင်ပါတယ်။လာမယ့်အပတ်များမှာလည်းနုပြတ်တတ်တာအတုစာကဏ္ဍအစီအစဉ်လေးကိုဆက်လက်ပြီးတော့နားထောင်ပေးကြပါအောင်လို့ပြောရင်းနဲ့ပဲမိကုန်းချုပ်ရနာလိုက်ပါတယ်။အားလုံးကိုထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
။ဘယ်ငယ်လို့ညစွာနဲ့ရင်နာစေတဲ့ကြောင့်တွေနဲ့ခေါင်းငိုက်စိုက်ချအိမ်ပြန်လာခဲ့ရတဲ့နေညစွာဘယ်လိုစိတ်ထိန်ကြလဲညစ်ရဲ့ကြည်လေးတွေကြွက Dream.